Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2018ခုနှစ်မတ်လ28ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25ဒုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမောပါရှင
်မင်္ဂလာညနေခင်းပါရှင်ကျမသင်္ကီထိုက်ပါရုရှားနိုင်ငံကဆန္ဒပြပွဲတွေအတွင်းမနေ့ကဖမ်းခံရတဲ့အတိုက်ခံကောင်းဆောင်အလက်စီနက်ဗလနီကိုဒီကနေ့မော်စကိုမြို့တော်မှာရုံးထုတ်ပါတယ်။အီရန်နိုင်ငံမိုဆူးမြို့မှာအရက်သားတွေတေဆုံးရမှုအတွက်ယူကျုံးမရဖြစ်ရတယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။မြန်မာနိုင်ငံမှာတော့ဖက်ဆစ်ဂျပန်ကိုတော်လှန်ခဲ့ကြတဲ့82နှစ်မြောက်နှစ်ပတ်လည်နေ့အဖြစ်ကာကွယ်ရေးဦးစီးချုပ်ကတက်မတော်နေ့ဆေးပြပွဲမှာမင်ကွန်ပြောခဲ့သလိုအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းကြေညာချက်တစ်စောင်ထုတ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ဒီကနေ့မတ်လ28ရက်နေ့မှာကြာရောက်တဲ့တက်မတော်နေဆေးပြအခမ်းအနားမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရှမ်းမြောက်ဒေသတွေမှာတိုက်ခိုက်ရတာဟာအချုပ်အခြာအာဏာကိုထိပါလာရတဲ့အတွက်တိုက်ခိုက်ရတာလို့မိကွန်းပြောလိုက်ပါတယ
်မတ်လ28ရက်နေ့မှာမတ်လ28ရက်နေ့ရှမ်းပြည်ရဲ့ရှမ်းမြောက်ပိုင်းဘုံကိုဒီကကာကွယ်ရေးတပ်ဖွဲ့ကရှမ်းပြည်ကောင်းချမ်းမှုဖြစ်ရတဲ့ဟာ
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကြာတင်းမာနေတဲ့စစ်ရေးအခြေအနေနောက်လေးကွာနဲ့ပြစ်လို့တနက်နဲ့ပြန်ပြစ်ရတာလို့ပြောလိုက်တဲ့လက်ပတော်ကသတင်းစာရှင်းလင်းပွဲအကြောင်းအပါအဝင်ထိတ်တန့်ရောက်သတင်းလွှာတွေကိုမကြာခင်တင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကီထိုက်နဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ရုရှားနိုင်ငံမှာမနေ့ကဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံရတဲ့အတိုက်ခံကောင်းဆောင်အလက်စီနက်ဗယ်နီကိုဒီကနေ့တရားရုံးထုတ်ပါတယ်။အဂတိလိုက်စားမှုဆန့်ကျင်ရေးရုရှားနိုင်ငံတော်အမျိုးကြီးတွေမှဆန္ဒပြပွဲတွေကနေအတိုက်ခံကောင်းဆောင်အလက်စီနက်ဗယ်နီအပါအဝင်ရာနဲ့ချီတဲ့ဆန္ဒပြသူတွေမနေ့ကဖမ်းဆီးခံရတာဖြစ်ပါတယ်။ဆန္ဒပြမှုတွေကအကြမ်းဖက်မှုတွေဖြစ်လာအောင်လှုံ့ဆော်တာဖြစ်ပြီးစီယုံလုံဆောင်ခဲ့သူတွေကဆန္ဒပြပွဲမှာလူငယ်တွေပါဝင်ရင်းငွေပေးခဲ့တယ်လို့ရုရှားဆိုရကလူသိရှင်ကြားပြောဆိုပြီးနောက်နိုင်ပိုင်းအတွင်းမှာပဲအတိုက်ခံကောင်းဆောင်နက်ဗယ်နီကိုမြို့တော်မော်စကိုကတရားရုံးတစ်ခုမှာရုံးထုတ်ခဲ့တာဖြစ်ပါတယ်ရုရှားအနာပိုင်တွေကြားတာဝန်ယူမှုတာဝန်ခံမှုရှိရေးနိုင်ငံတော်အမျိုးတွေမှာတောင်းနှက်ချတဲ့ပြည်သူတွေမနေ့ကဆန္ဒပြခဲ့ကြပါတယ်ဆန္ဒပြကြဖို့ကိုတော့အတိုက်ခံကောင်းဆောင်နက်ဗယ်နီကစော်ဩခဲ့တာပါဆန္ဒပြပွဲတွေအတွက်အဖမ်းဆီးတွေကမြို့တော်မော်စကိုတခုတည်းတွင်တထောင်ကျော်ရှိတယ်လို့ရုရှားနိုင်ငံရဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုစောင့်ကြည့်တဲ့ OVD Info အဖွဲ့ကသူ့ရဲ့ Internet Website မှာဖော်ပြပါတယ်အဖမ်းဆီးရေအတွက်ကိုတော့တိကျအတိမပြုတ်နိုင်ပါဘူးနိုင်ငံပိုင်သတင်း Agency TASS ကတော့နေဗယ်နီအပါအဝင်ဖမ်းဆီးသူ900လောက်ရှိတယ်ဆိုပြီးမော်စကိုရဲရဲပြောဆိုချက်ကိုကိုကဖော်ပြပါတယ်အတိုက်ခံကောင်းဆောင်နေဗယ်နီကတော့မော်စကိုမြို့တော်ကအထင်ကြီးရပူရှကင်ရင်မြင်ကဆန္ဒပြပွဲကိုပူးပေါင်းဖို့ယထာဘူရာယုံကနေလမ်းလျှောက်အလာမှာဖမ်းခံရတာဖြစ်ပါတယ်။ရာနဲ့ချီတဲ့ဆန္ဒပြသူတွေဝန်းရံထားတဲ့ truck ကားတဲကိုရဲတွေကသူ့ကိုဆွဲသွင်းသွားခဲ့တာဖြစ်ပြီးလူကကားမောင်းထွက်မသွားနိုင်အောင်ပိတ်ပင်မှုစူးစမ်းခဲ့ကြသလိုသူ့ကိုပြန်လွတ်ပေးဖို့ကိုလည်းအော်ဟစ်တောင်းဆိုခဲ့ကြပါတယ်ရှင
်။အီရန်နိုင်ငံမိုဆူးမြို့မှာရဲသားတွေမကြာခင်ကတေဆုံးခဲ့ရတာအတွက်ယူကျုံးမရဝန်းနဲ့စိတ်ထိခိုက်မိတယ်လို့အမေရိကန်စစ်တပ်ကထုတ်ပြောလိုက်ပါတယ်။နိုင်ငံမြောက်ပိုင်းမိုဆူးမြို့မှာလူပေါင်း100အထိအခုလိုတည်ဆုံခဲ့ရတာဟာအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့လေကြောင်းတိုက်ခဲမှုကြောင်းလို့ဆွဆွဲလာတဲ့အပေါ်စုံစမ်းမှုတွေလုပ်နေပြီလို့ပန်ဒဂွန်စစ်ဌာနချုပ်ကမနေ့ကကြေညာလိုက်ပါတယ်။ဒီကြေညာချက်ထဲမှာကမ္ဘာလေပိုင်းကြီးရအမေရိကန်ကုတ်ကဲရေးတမှုဗိုလ်ချုပ်ကြီးဂျိုးဆပ်ဖိုတာကအစာပိုင်းစစ်ဆေးမှုတွေအရဒီအရသားတွေတိုက်ခိုက်တည်ဆုံခဲ့ရတယ်လို့ဆွဆွဲထားတဲ့မိုဆူးမြို့နောက်ပိုင်းမြို့ဟောင်းဘက်မှာအခုလ18ရက်နေ့တုန်းကမဟာမိတ်အဖွဲ့ရဲ့လေကြောင်းတိုက်ခဲမှုတွေလုပ်ခဲ့တာတော့တွေ့ရှိထားတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီမာမေးတက်တွေလေကြောင်းတက်ခိုင်းမှုအထောက်အကူနဲ့အီရတ်ဆိုးရတက်တွေဟာ2014ခုနှစ်အလယ်ပိုင်းကစပြီးအစ္စလာမစ် IS အကြမ်းဖက်သမားတွေထိန်းချုပ်လာခဲ့တဲ့မိုဆူးမြို့အနောက်ပိုင်းကိုပြန်သိမ်းယူဖို့ဆက်ကြိုးပမ်းနေချိန်မှာအခုလိုဖြစ်လာတာပါဗိုလ်ချုပ်ကြီးဗိုတက်ကဒီမိုဆူးမြို့တိုက်ပွဲကတိုင်းတာတစ်ခုထိအောင်မြင်မှုတွေရှိလာနေပေနေပေမဲ့ခက်ခက်ခဲခဲဆက်တိုက်နေရတော့ပဲဘာလို့လဲဆိုတော့ IS စစ်သွေးကြွတွေကအရတားတွေတဲကနေထွက်ပြီးစစ်စင်ရေးလုပ်နေလို့ဖြစ်တဲ့ဒါပေမဲ့အရသားတည်ဆုံးမှုအ ਨੇ ဆုံးဖြစ်အောင်တော့စွမ်းကုန်စူးစမ်းနေတယ်လို့ဆက်ပြောခဲ့ပါဗါးဒီနေ့ထုတ်ပြန်တဲ့မဟာမိတ်တွေရဲ့လေကြောင်းစစ်စင်အချက်လက်တွေအရလည်းမနေ့တုန်းကပဲမိုဆူးမြို့မှာတိုက်ခိုက်မှုပေါင်း9ခုအထိထပ်လုပ်ခဲ့ပါဗါးအီရတ်တပ်တွေဘက်ကတော့မတ်လ18ရက်နေ့တိုက်ပွဲမှာအရသားတွေထိခိုက်ခဲ့ရတာကအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုကြောင့်မဟုတ်ပဲ IS စစ်သွေးကြွတွေရဲ့ဘုံကွဲမှုကြောင့်သာဖြစ်တယ်လို့ထုတ်ပြောနေပါဗါးခင်ဗျ
အမေရိကန်ဆိုရကအီရန်ကိုစောင့်ကြည့်နေပြီးဒေတာရင်းမတိမငိမ့်ဖြစ်စေမဲ့ဆောင်ရွက်ချက်တွေအစ္စရေးရဲ့လုံခြုံရေးကိုချင်းချောက်မှုတွေကိုတီးခံမှာမဟုတ်ဘူးလို့ဒုတိယသမ္မတမိုက်ဖန့်စ်ကပြောဆိုလိုက်ပါတယ်။အမေရိကန်အစ္စရေးဆက်ဆံရေးကော်မတီ AIPAC ကမြို့တော်ဝါရှင်တန်မှာ၃ရက်တာကျင်းပမဲ့မူဝါဒရေးရာနှစ်ပတ်လည်ညီလာခံကိုစတင်နေမနေ့တနင်္ဂနွေနေ့ထုံးကဒုတိယသမ္မတကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။အစ္စရေးပေါ်မှာထားရှိတဲ့အမေရိကန်ရဲ့ဂရိကဝတ်တွေကအတိုးအလျှော့မရှိခိုင်မာပြီးသမ္မတဒေါ်နယ်ထရန့်အနေနဲ့လည်းအစ္စရေးနဲ့ပါလက်စတိုင်းကြားဒီတန်းနဲ့ငြိမ်းချမ်းရေးဆောင်ကျင်းနိုင်ဖို့ပိုင်းဖြတ်ထားတဲ့အကြောင်းဒုသမ္မတကပြောပါရယ်အစ္စရေးနိုင်ငံတယ်လပစ်ကအမေရိကန်တန်ယုံကိုဂျေရုဆလမ်ကိုရွှေ့ပြောင်းရဲ့အပေါ်မှာလည်းအမေရိကန်သမ္မတကအဖက်ဖက်ကစဉ်းစားချင့်ချိန်နေတယ်လို့လည်းပြောဆိုခဲ့ပါရယ်ပါလက်စတိုင်းတွေကတော့အစ္စရေးပါလက်စတိုင်းနှစ်နိုင်ငံတည်ရှိရေးအဖြစ်ရှာချက်အောက်မှာအရှိဂျေရုဆလမ်ကိုပါလက်စတိုင်းတို့ရဲ့မြို့တော်အဖြစ်ရှုမြင်ထားတာကြောင့်အမေရိကန်တို့ကအစ္စရေးဆိုင်ရာအမေရိကန်တန်ယုံကိုဂျေရုဆလမ်ကိုရွှေ့မဲ့ဆောင်ရွက်ချက်ကငြိမ်းချမ်းရေးအတွက်အနှောက်အယှက်ဖြစ်နိုင်ပါတယ်။အမေရိကန်သမ္မတဟောင်းဘရက်ကိုဘားမားလက်ထက်ကအမေရိကန်အပါအဝင်ကမ္ဘာအင်အားကြီးနိုင်ငံ6ခုတို့နဲ့အီရန်ကြားရရှိထားတဲ့နျူကလ িয়ার ရေးသဘောတူညီချက်အပေါ်မှာလည်းဒုတိယသမ္မတကရည်ညွှန်းပြောဆိုသွားပါတယ်။အီရန်ကနျူကလ িয়ার လက်နက်တွေထုတ်ဖို့ဆောင်ရွက်နေတယ်ဆိုတဲ့ဆွတ်ဆွဲချက်တွေအပေါ်မှာချမှတ်ထားတဲ့စီးပွားရေးဆိုင်ရာဒဏ်ခတ်ပိတ်ဆို့မှုဟာမအောင်မမြင်တဲ့အဆုံးသတ်ခဲ့ရတယ်လို့ဒုတိယသမ္မတမိုက်ဖန့်စ်ကသုံးနှုန်းပြောဆိုပြီးဝေဖန်ပါတယ်။နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေဆိုတဲ့ဆွတ်ဆွဲချက်တွေကိုတော့အီရန်ဘက်ကညှင်းဆို့ထားတာဖြစ်ပါတယ
်။ဂျာမနီဝန်ကြီးချုပ်အန်ဂယ်လာမာကယ်ရဲ့လက်ရလဲလက်ပါတီအနေနဲ့ပြည်내ရွေးကောက်ပွဲတစ်ခုမှာပြိုင်ဘက်လက်ဝဲအလဲလက်ပါတီကိုမဲ10ရာခိုင်နှုန်းကျော်နဲ့အေးအေးဆေးဆေးအနိုင်ရလိုက်ပါတယ်။မနေ့ကလုတ်တဲ့ဆာလန်ပြည်내ရွေးကောက်ပွဲမှာဝန်ကြီးချုပ်မာကယ်ရဲ့ Christian Democrat Party CDC ကမဲ 40.9 ရာခိုင်နှုန်းရခဲ့ပြီးအထက်ခံ Social Democrat Party SPD က 29.6 ရာခိုင်နှုန်းသာရခဲ့တာမို့စက်တင်ဘာမှာလုပ်မယ့်နိုင်ငံစစ်ရွေးကောက်ပွဲအတွက်အရင်လာလာနေခဲ့ရကနေအခုပြန်ကောင်းလာနေပါတယ်။အရင်တုန်းကတော့ Social Democrat Party အနေနဲ့ EU ဥရောပသမဂ္ဂအကြီးအကဲဟောင်း Martin Schulz ကိုဝန်ကြီးချုပ်နေရာမှာဝင်ပြိုင်ဖို့အဆိုပြုပြီးမှထောက်ခံမှုပိုများလာတဲ့အထက်ဒီပွဲမှာနှစ်ပါတီအခြေအနေပြန်ရမယ်လို့မှန်းဆခဲ့ကြတာပါ။ဇန်နဝါရီလမှာအဆိုပြုခံခဲ့ရတဲ့ရှူးစ်အနေနဲ့လေးချိန်မြောက်ဆက်ရွေးခံမဲ့ဝန်ကြီးချုပ်မာကယ်ကိုအနိုင်ရမယ်လို့အရင်မျှော်မှန်းထားခဲ့တာအတွက်အခုပထမဆုံးလုပ်တဲ့ရွေးကောက်ပွဲရလဒ်ရတော့အစအသိမကောင်းတာကိုပြနေပါတယ်။ Christian Democrat Party ရဲ့အကြီးအကဲရရှိအေမင်လက်စချက်ကပြင်သစ်နယ်နယ်စပ်နားမှာရှိတဲ့လူတသန်းသာရှိတဲ့ဒီပြည်နယ်သေးလေးမှာအစင်လာထိန်းတဲ့သူတို့ပါတီမထင်မပဲအကြီးကြီးမားမားနိုင်လိုက်တာကြောင့်နောက်လာမယ့်ရွေးကောက်ပွဲတွေအတွက်တွန်းအားပိုရသွားပြီလို့အာပါတရပြောလိုက်ပါတယ်ခင်ဗျာ။
ယေဘိကန်တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝိမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါရရှင်။ဒီကနေ့ဟာမြန်မာနိုင်ငံတွင်းကဖက်ဆစ်ဂျပန်ကိုတော်လှန်ခဲ့ကြတဲ့82နှစ်မြောက်အထိမ်းအမှတ်နေ့ဖြစ်ပါတယ်။ဖက်ဆစ်ဂျပန်ကိုတော်လှန်ခဲ့ကြတဲ့1945ခုနှစ်မတ်လ29ရက်နေ့ကိုတော်လှန်ရေးနေ့အဖြစ်သတ်မှတ်ကျင်းပခဲ့တာကနေနောက်ပိုင်းတက်မတော်နေ့အဖြစ်တရားဝင်ပြောင်းလဲခဲ့တာဖြစ်ပါတယ်။ဒီကနေ့နေပြည်တော်မှာကျင်းပတဲ့တက်မတော်နေ့အခမ်းအနားမှာတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနိုင်ငံတွင်းလူမျိုးရေးဘာသာရေးအခြေခံတဲ့လှုပ်ရှားမှုတွေကိုတက်မတော်ကကာကွယ်မယ်လို့ပြောဆိုသွားပါတယ
်။ဥပဒေအရဆောင်ရွက်ပေးတင်တာတွေကိုဆောင်ရွက်ပေးဖို့တာဝန်ရှိတယ်လို့နိုင်ငံတော်တွေဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ဘာသာရေးနဲ့လူမျိုးရေးအကြောင်းပြုပြီးဆောင်ရွက်လာမှုများဟာနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုထိပါလာနိုင်တာဖြစ်တဲ့အတွက်တက်မတော်ရဲ့စိတ်ဓာတ်ကိုအခြေခံပြီးကာကွယ်သွားဖို့လေတာဝန်ရှိတယ်
ဒါပြင်ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွင်ကတိုက်ပွဲတွေဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါလာတဲ့အတွက်တပ်မတော်ကကာကွယ်တိုက်ခိုက်တာဖြစ်တယ်လို့လည်းဗိုလ်ချုပ်မှုကြီးမြောင်လှိုင်ကပြောဆိုသွားပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီကနေ့ချက်ရောက်တဲ့82နှစ်မြောက်ဖက်ဆစ်တော်လှန်ရေးနှစ်မှာကြီးညာချက်တစ်စောင်ထုတ်ခဲ့ပြီးပြည်တွင်းငြိမ်းချမ်းရေးကိုပထမဦးစားပေးအဖြစ်ဆောင်ရွက်မယ်ဆိုတဲ့ဒေါက်ဆန်းစုကြည်ရဲ့ပြောဆိုချက်ကိုကိုးကားဖော်ပြပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ထောက်ခံမှုအကောင့်နဲ့ပြည်သူလူထုအပါအဝင်ခိုင်မာတဲ့အင်အားတွေရှိပြီးတရားမျှတမှုအတွက်နိုင်ငံရေးနည်းလမ်းနဲ့အပြေရှားခြင်းအမြင်တွေကိုရရှိခဲ့သလိုအမျိုးသားရေး တိုင်းရင်းသားမျိုးနွယ်စုအရေးတွေမှာလည်းစီရေးအင်အားနဲ့ဩဇာတက်ရအောင်ဖိအားပေးလေရှိတဲ့ရွေးချယ်မှုတွေကိုလည်းအဆုံးသတ်အောင်ဆောင်ကျဉ်းပေးကြပါမယ်လို့ဖော်ပြထားပါတယ်ရှင်
။တောင်ကိုရီးယားသမ္မတဟောင်ပက်ကွန်ဟေရာထူးကနေဖိရှားခံရတဲ့အထိဖြစ်ခဲ့တဲ့အဂတိလိုက်စားမှုရှုပ်တော်ပုံနဲ့ပတ်သက်ပြီးမစ်ပက်ကိုဖမ်းဆီးနိုင်ဖို့အတွက်ဝရမ်းထုတ်ပြန်ပေးဖို့တောင်ကိုရီးယားရှေ့နေတွေကဒီနေ့တောင်းဆိုလိုက်ပါတယ်။တောင်ကိုရီးယားယောင်ဟပ်သတင်းမှာဖော်ပြခဲ့တဲ့ဒီဝရမ်းတောင်းဆိုမှုအတွက်လာမယ့်တာသာရင်းနေ့မှာအဆုံးဖြတ်ပေးမယ်လို့ဆိုမျိုးလဲပိုင်းခရင်တရားရုံးကလည်းထုတ်ပြောလိုက်ပါတယ်။အစိုးရစီကမျက်နှာသာရဖို့ကြိုးစားတဲ့စီးပွားရေးလုပ်ငန်းကြီးတွေစီကနေအငင်းပွားစရာတွေရှိတဲ့အဖွဲ့အစည်းတချို့အတွက်မစ်ပက်ရဲ့မိတ်ဆွေ Choison Se ကဒေါ်လာသန်း80ရမုံငွေတောင်းယူခဲ့တဲ့ကိစ္စမှာမစ်ပက်ပူပေါင်းပါဝင်ခဲ့တယ်ဆိုတဲ့ဆက်ဆွဲချက်နဲ့အရေးယူခံရပြီးတဲ့နောက်တောင်ကိုရီးယားဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဒီလအစောပိုင်းမှာပဲသူမကိုသမ္မတရာထူးကနေဖယ်ရှားခဲ့တာပါ။မစ်ပက်ကတော့သူအနေနဲ့အမှားပြင်းတဆုံတရာမလုပ်ခဲ့ဘူးလို့ညှင်းထားပါတယ်။အစိုးရရှင်းတွေကတော့သူတို့မှာတက်စီထောက်ထားတွေအများအပြားရှိတယ်လို့ဆိုပါတယ်။ဒါပေမဲ့မစ်ပက်ကပြစ်မှုအများစုကိုသူမမကျူးလွန်ဘူးလို့ညင်းနေတာကြောင့်သူမအနေနဲ့တက်စီတွေကိုဖျောက်ဖျက်ပြစ်နိုင်တယ်လို့လည်းရှင်းတွေရဲ့ညင်ညာချက်မှာဆိုရင်တကြီးဖော်ပြထားပါတယ်။မစ်ပက်သမ္မတရာထူးကနေဖယ်ရှားခံရတာကြောင့်တောင်ကိုရီးယားမှာသမ္မတသစ်ရွေးချယ်ဖို့အတွက်ရွေးကောက်ပွဲတွေကိုမေလ9ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ခင်ဗျာ။
ဂျပန်နိုင်ငံရှေ့ပိုင်းကနှင်းလျှောစီအပန်းဖြေစခန်းမှာရေခဲတောင်ပြိုကျတာကြောင့်အထက်တန်းကျောင်းသား၈ဦးအသက်ဆုံးရှုံးနိုင်ခြင်းရှိနေတယ်လို့ဂျပန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ကျောင်းသား၃ဦးထိခိုက်ဒဏ်ရာရပြီးဆရာ၁ဦးလည်းပျောက်ဆုံးနေပါတယ်ရှင်။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်တွေကိုထုတ်လွှင့်နေချိန်တည်းတပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်းဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။ရခိုင်မြောက်ပိုင်း၊ကချင်၊ရှမ်းအရှေ့မြောက်၊မွန်ဂိုဒေသနဲ့လောက်ကိုင်ဒေသတိုက်ပွဲတွေဟာအချုပ်အခြာအာဏာကိုထိပါတာကြောင့်တပ်မတော်ကကာကွယ်တိုက်ခိုက်တာဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးမရှိဘူးဆိုတာကိုလည်းဒီကနေ့ကျင်းပတဲ့တပ်မတော်နေ့စီရေးပြအခမ်းအနားအတွင်ကာကွယ်ရေးဦးစီးချုပ်ကထပ်ပြီးတော့အခိုင်အမာပြောသွားပါတယ်။အဲ့ဒီစီရေးပြအခမ်းအနားမှာကိုရိုင်းသွားပြီးသတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းကအပြည့်အစုံပြောပြပါမယ်ရှင်
။ဒီနေ့စီရေးပြအခမ်းအနားကွင်းထဲကိုကာကွယ်ရေးဦးစီးချုပ်ကမြင့်တက်ဖွဲ့ချင်ပြီးတော့ဝင်ရောက်ခဲ့တာပါ။ဒီလိုမျိုးမြင့်တက်ဖွဲ့ချံရံပြီးစီးပြအခမ်းအနားကိုကာကွယ်ရေးဦးစီးချုပ်တက်ရောက်တာဒါဟာပထမဆုံးချိန်ပါပဲ။အဲဒီနောက်ပြောကြတဲ့မင်ကွန်းတွေမြန်မာနိုင်ငံမှာလက်ရှိဖြစ်ပျက်နေတဲ့အဓိကကိစ္စရပ်ကြီးနှစ်ခုနဲ့ပတ်သက်လို့တပ်မတော်ရဲ့သဘောထားကိုထည့်ပြောသွားတာပါ။ပထမတစ်ခုကတော့လက်ရှိဖြစ်နေတဲ့တိုက်ပွဲတွေအပေါ်သဘောထားဖြစ်ပါတယ
်။ကျွန်တော်ဆက်ကပ်မှုနဲ့ပါချောခဲ့တယ်။မြန်မာနိုင်ငံရောက်ပိုင်းဒီကမြန်မာနိုင်ငံရောက်ပိုင်းဒီကနေကျန်းမာရေးအရှိတော်ပိုင်းဘုံဘူးတွေကတော့ဘယ်လိုလဲ၆ရက်ဆောင်ရမှုဖြစ်ဆက်ရတဲ့ဟာဒါကတော့အထက်ကအာလာဘူးဒီပါလာတဲ့မဲ့တမတော်ကကာကွယ်တိုက်ခိုက်တာဖြစ်တယ်
နောက်ထပ်ကိစ္စရပ်ကြီးတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့လည်းကာကွယ်ရေးဦးစီးချုပ်ကတဆက်တည်းပြောသွားပါတယ
်လူမျိုးနဲ့ပတ်သက်ပြီးဒုနိုင်ငံမှာလူရင်းသားလူမျိုးမရှိဘူးဆိုတာသဘောဝင်ဖြစ်တယ်ဒါကဒီမှာရှိတဲ့ဒေသကြီးတွေမာနိုင်ငံကဘုံပဲမနက်ကမှလာရောက်နေတဲ့လူတွေကရာဇကကုနေအဘူဂါလာမှာချုပ်သွားခဲ့တယ်။ဒီလိုချုပ်တော့ရာဇကမှုတော့ဖြစ်ပေါ်လာတယ်။ဒုက္ခလည်းကိုအကြောင်းဖြစ်ပြီးနိုင်ငံရေးဆက်မှုတွေတွေးရမှာ
။ဒီရခိုင်ပြည်နယ်ကိစ္စမှာဥပဒေအရဆောင်ရွက်ပေးတင်တာတွေကိုဆောင်ရွက်ပေးဖို့တာဝန်ရှိတယ်လို့နိုင်ငံတော်မှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ဘာသာရေးနဲ့လူမျိုးရေးအကြောင်းပြုပြီးဆောင်ရွက်လာတာတွေဟာနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုထိပါလာနိုင်တာကြောင့်တမတော်ရဲ့စိတ်ဓာတ်ကိုအခြေခံပြီးကောက်ွယ်သွားဖို့တာဝန်ရှိတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကပြောပါတယ်။အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်မှာအပြောင်းအလဲတွေစလုပ်ခဲ့ပေမဲ့တမတော်အစိုးရအုပ်ချုပ်ရေးပုံစံကနေပြောင်းလဲရတဲ့အခြေအနေနဲ့နိုင်ငံတွင်းဒီမိုကရေစီမရင်ကျက်သေးတာကြောင့်နိုင်ငံရေးပြုပြင်ပြောင်းလဲမှုမှာအခက်အခဲတွေ့ခဲ့ရတယ်လို့ကောက်ွယ်ဦးစီးချုပ်ကပြောပြီးပြုပြင်ပြောင်းလဲရေးမှာတမတော်ကဆက်ပြီးကူညီသွားရမယ်လို့လမ်းညွှန်သွားပါတယ
်။ပထမဆုံးကာလမှာအဲဒီဝါယူတို့ရေတိုင်းသားကြီးကဒီနည်းနဲ့ကိစ္စရတယ်ကိုသူသာကောင်းနေပေါ်ခဲ့ပြီလေအတိုင်းတာတခုကြီးသာသွားနေကြတာသူရပါတယ်ဒါကြောင့်ငါတို့ရဲ့ပြည်ပြောင်းလဲရေးဒီမှာတမတော်ကဆက်နေပြီးအားလုံးကိုဆက်ပြီးကူညီပါမယ်ပြီးတော့ရမှာဖြစ်တယ
်တမတော်ကောင်းရေးဦးစီးချုပ်ရဲ့မိန်ကုန်းတစ်ခုလုံးကိုဂျုံကြည့်မယ်ဆိုရင်82နှစ်မြောက်တမတော်နေဦးတီချက်၄ချက်ကို တမိုင်းနောက်ခံတွေလက်ရှိအခြေအနေတွေနဲ့အတဲချက်ပြီးဖွင့်ဆိုရှင်းလင်းသွားတာလို့ဆိုရမှာပါ1945ခုနှစ်မတ်လ29ရက်နေ့မှာစတင်ခဲ့တဲ့ဖက်စစ်ဂျပန်ဒေါ်လာရေးကိုအထိမ့်မှတ်ပြုပြီးဒေါ်လာရင်းနှီးအဖြစ်ကျင်းပခဲ့ရာကနေ10ချိန်မြောက်ကစလို့အဲ့ဒီအချိန်စစ်တေနာပတိချုပ်ဗိုလ်ချုပ်ကြီးနေဝင်ကတပ်မတော်နေ့အဖြစ်ပြင်ဆင်သတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
စီးပြအခမ်းအနားကိုကိုယ်တိုင်သွားတင်ယူခဲ့တဲ့ကိုကျော်ကျော်သိန်းတင်ပြခဲ့တာပါရှင်ဆက်ပြီးတော့မြမဆိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားတင်းမာနေတဲ့စစ်ရေးအခြေအနေကိုတင်ပြပေးချင်ပါတယ်။မြမတပ်မတော်ကနေ NCA အပြစ်ရဲ့လက်မှတ်ထိုးဖို့လက်မခံသေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ရခိုင်တပ်မတော် AA တအောင်းပလောင်တပ်ဖွဲ့ TLN တို့နဲ့မြမတပ်မတော်တို့ကြားမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့တွေအနေနဲ့ NCA လမ်းကြောင်းဟာနိုင်ငံရေးပြည်ထနာကိုဖြည့်ရှင်းပေးနိုင်မယ်လို့အယုံကြည်မရှိကြောင်းတိုင်းရင်းသားအဖွဲ့ခေါင်းဆောင်တွေကဆိုပါတယ်အခြေအနေအပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ
်မနေ့ကချင်းပြည်နယ်ပလဲဝါမြို့နယ်တမင်ကျေးရွာနီးမှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးရာရှိခိုင်တုခကပြောပါတယ
်မနေ့ကနေ့လယ်7:00နာရီခွဲလေးလောက်မှာဖြစ်တာခန္တာတော့အတန်းတန်းဟာရဲ့ဆိုင်ရတုံးရပြင်းနေနေပြီးတော့ဒီမြမစစ်တပ်ကတော့ခလာတုံးဆွေးလေးပေါ့နော်အဲဒီစကားစစ်တေရဲ့လောက်ခံပေါ့ပလောဝမြို့နယ်ဒီပမဲရွာရဲ့အနားမှာဖြစ်တာ
ပလောဝတိုက်ပွဲမှာမြမတပ်မတော်ဘက်ကထိခိုက်မှုအများပြားခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကလည်းပြောဆိုခဲ့ပေမဲ့လည်းတိချာအတိပြုချက်မရရှိသေးပါဘူးရခိုင်တပ်မတော်ဟာ2015ခုနှစ်ကစပြီးတော့ချင်းပြည်နယ်ပလက်ဝါနယ်ရခိုင်ပြည်နယ်မြောက်ဦးကြောက်တော်ဗူဒိတောင်ရသိတောင်ဘုံလကျိုးမြို့နယ်စတွေမှာအခြေပြုလှုပ်ရှားလာပြီးဒီကနေ့ထိမြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားမှုအကျဉ်းတရားကျော်ခဲ့ပြီလို့ခိုင်တုခကပြောပါတယ်။အလားတူရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်ကွန်းလုံကန်လမ်းမကြီးနီးနာတိကျေးရွာနီးမှာမြန်မာတပ်မတော်နဲ့တန်းမလောင်တပ်ဖွဲ့ DNL တို့ကြားမနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ DNL ပြန်ကြားရေးရရှိဗိုလ်မှူးတိုက်ကျော်ကပြောပါတယ်။
ဒီနေရာတော့ကုခိုင်နဲ့နာဒီကြီးပါနေမှာဖြစ်တယ်။ကုလုံလာရှူလာမှာပေါ့
။အခုလိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့အပေါ်မှာမြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။လက်ရှိမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ကိုကန်တပ်ဖွဲ့ KNU ကချင်လွတ်လပ်ရေးဖွဲ့ရခိုင်တပ်မတော် AA တန်းမလောင်တပ်ဖွဲ့ TNL တို့ဟာမြန်မာတပ်မတော်နဲ့စစ်ရေးသင်းမာနေစေအခြေအနေမှာရှိနေပါတယ်။မြောက်ပိုင်းဒေသအခြေပြုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကနေဖေဖော်ဝါရီလကုန်ပိုင်းမှာဝါလက်နက်ကိုင်အဖွဲ့ UWSP UWSA ဥဆောင်ပြီးတော့ကျင်းပခဲ့တဲ့ဗန်ခန်းညီလာခံရဲ့အစည်းအဝေးကြီးထုတ်ပြန်ကြေညာချက်ထဲမှာ NCA ကိုဆက်မလုပ်တော့ဘဲငင်းချမ်းရေးစာချုပ်အသစ်ကိုဖော်ဆောင်မယ်လို့ထုတ်ပြန်ကြေညာထားပါတယ်။လက်ရှိဆိုရကနေဖော်ဆောင်နေတဲ့ NCA လမ်းကြောင်းဟာငင်းချမ်းရေးနဲ့နိုင်ငံရေးပြည်ထနာတွေကိုဖြည့်ရှင်းပေးနိုင်မယ်ဆိုတာအယုံကြည်မရှိဘူးလို့ရခိုင်တပ်မတော် AA ပြန်ကြားရေးရရှိခိုင်တုခကဆက်ပြောပါတယ်။
ဒီကိုလည်းနေတဲ့တကယ်ကိုကြားကြပြီးတော့နိုင်ငံရေးပြဿနာကိုသိစင်းအောင်လို့ကျွန်တော်တို့မယုံကြည်ဘူးဆိုတော့အဲ့ဒါကြောင့်မို့လို့နိုင်ငံရေးဆရာဘောဒူရှက်ရဖို့ဥစ္စာကိုကျွန်တော်တို့ကအခုဒီလိုမျိုးဥစ္စာကိုပြန်ပြီးပြောပြနေတာဖြစ်တဲ့အဲ့လိုလုံးဝတကယ်နိုင်ငံရေးအခွင့်အရေးကိုပြန်လာမယ်လို့ကျွန်တော်အဲ့လိုပဲမြင်နေက
ြ NCA လက်မှတ်ရေးသွေးရေးကိစ္စနဲ့ပတ်သက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာအမြင်မသူကွဲလဲမှုတွေလည်းရှိနေပါတယ် KNU ခေါ်ကရင်မျိုးရာစီယုံတောင်ပိုင်းရှမ်းပြည်တပ်မတော်စတဲ့အဖွဲ့ရှိဖွဲ့ကတော့2015ခုနှစ်မှာ NCA လက်မှတ်ရေးသွေးနိုင်ခဲ့ပြီးမွန်ပြည်တပ်ပါတီအနေနဲ့က NCA လက်မှတ်ရေးသွေးရေးအတွက် UNSC ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေကိုတိုက်တွန်းသွားမယ့်အခြေအနေမှာရှိနေပါတယ်။ကြမ်းရှိနေသေးတဲ့မြောက်ပိုင်းဒေသအဖွဲ့တွေဖြစ်တဲ့ UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ SSPP မြောက်ပိုင်းရှမ်းပြည်တပ်မတော် DNL တန်းပလောင်တပ်ဖွဲ့နဲ့မိုင်းလန်တပ်ဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကန်တပ်ဖွဲ့ MNDAA ကတော့ဗန်ခန်းစီဝေးဆုံးမြတ်ချက်ရ NCA လမ်းကြောင်းကိုလက်မခံပဲငင်းချမ်းရေးစာချုပ်အသစ်ကိုထပ်မံချုပ်ဆိုဖို့ကြိုးပမ်းသွားမယ့်အခြေအနေမှာရှိနေပါတယ်။2016ခုနှစ်တွင်ရခိုင်ပြည်နယ်မြောက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ရှေ့မြောက်ပိုင်းမုံကိုလောက်ကင်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲနဲ့အကြမ်းဖက်မှုတွေဟာနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုထိပါလာတဲ့အတွက်တပ်မတော်ကနေကာကွယ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒီကနေ့မှကြားရောက်ခဲ့တဲ့82နှစ်မြောက်တပ်မတော်နေ့အခမ်းအနားမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမိတ်ခွန်းပြောဆိုခဲ့ပါတယ်
VOA သတင်းတော်နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။လက်ပောင်းစီမံကိန်းဘက်ကအခြေအနေကိုလည်းပြောပြပေးခြင်းပါတယ်။ဒီရပိုင်းအတွင်းမှာပဲတနက်နဲ့ပြစ်ခတ်မှုတွေဖြစ်ပွားတဲ့အထိတင်းမာမှုတွေဖြစ်ခဲ့တဲ့လက်ပောင်းတောင်ကျင်းညီစီမံကိန်းနဲ့ပတ်သက်လို့ဆလင်းကြီးမြို့နယ်ရဲအာဏာပိုင်တွေနဲ့အုပ်ချုပ်ရေးမှုဦးဆောင်ပြီးတော့ဒီကနေ့တနင်္လာနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒေသခံတွေဘက်ကလောက်လေးကွာနဲ့စပြီးပြစ်ခတ်တာကြောင့်သူတို့ဘက်ကတနက်တွေနဲ့ပြန်ပြီးပြစ်ခတ်တာလို့ရှင်းလင်းခဲ့ပြီးဒေသခံ50ထက်မနည်းကိုပုံမှန်4ခုနဲ့တရားစွဲထားတယ်လို့ပြောဆိုလိုက်ပါတယ်။သတင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။လက်ပောင်းတောင်ကျင်းနီစီမံကိန်းအတွက်အသုံးပြုမဲ့ကြောက်တဲ့ဆောင်တဲ့ကားတွေကိုဒေသခံတွေကတားဆီးရကနေတနက်တွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီး၃ရက်အကြာမှာတော့စ ဒီနေ့ကိစ္စနဲ့ပတ်သက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာအမြင်မသူကွဲလဲမှုနဲ့ထူထူအုပ်ချုပ်ရေးမှုဥဆောင်ပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါဒီသတင်းစာရှင်းလင်းပွဲကိုတွားရောက်သတင်းယူခဲ့တဲ့
မုံရွာအခြေစိုက်သတင်းတော်တူဖြစ်တဲ့ကိုကောင်းခန့်လင်းကအခုလိုပြောပြပါဗျာ။သတင်းညို့နယ်ရဲမှုထင်းဝင်းကနေပြီးတော့၎င်းဒေသခံတွေကနေပြီးတော့၄ကနေစပြီးလို့မို့သူတို့ဘက်ကနေပြီးတော့ဒီအင်အားသုံးချုပ်ခွင့်ရတာလို့ပြောတယ်။အဲလက်နက်တရာဒီကြီးစံတွေကဘယ်ကြီးစံတွေတုံးလို့ကျွန်တော်မေးတဲ့ခါကျတော့အဲ့ဒီမှာသူကသူတို့ပြည်နိုင်ငံထုတ်ကြီးစံတွေနဲ့ပေါ့နော်အလက်အချက်ပေါင်း60ကျော်ပြစ်ခတ ada lelu mereka kerja. Dah dulu jual, atau kan mereka dua lewa dah lupa juga. Di dalam ni, ni nanti apa pesen tu? Di dalam ni, ni mana jual kerja? Ayuh, ni le dulu seminggu lama, teh mili apa? Ni jadi ya, dua lewa dah lupa juga. Tapi ni, lawat pun tu cara apa le? So di dalam ni, kita lewa di ni kita dah. Tapi yang ni kita lupa juga. Jadi mungkin orang ada.
Lebih orang tahu jenis si mana mah? Tung juga. Jauh sesang ni kari ko, kau juga melayu. Sesang tu yang puri lalu ni dah jauh sobi. Sekarang dah soya apa ye? Yang jadi ya, jauh se tu lalu puri ko. Malah nasi caw ye ni ka, akan dah mesti payting lagi bare. Di lo payting lagi deh tu. Tanah ni pihak kaya biar nak. Di mana mungkin ni deh? Kini deh cikgu syarikat nengah bimai. Di dalam ni ko, tiada soya sura kisari ko lo anak ni ka selalu sesang ni apa?
Jika mungkin gua biar nak malam, orang nak di dalam bo, no. Oh, dah banyak ni uang jauh kongsong deh. Di dalam ni uang, ngasih jauh tu, dulu tu, ni dah buat tu, jangan tu kamu ni ni semua lagu ni. Mungkin ada siapa lagi.
Tadi nak seni buat ni betul. Anak bayi ni bego, aje ni satu lagi memeh satu minyak lu minyak bau. Malah nasi kuning ni mabe, bego dah pimio male. Lebron dah matan ni pi kamu ni betul. Kengwe senap jam mule si gembale. Lebron dah jeni si mangai ni betul. Data yang ni ne komuniti jama, nacau setakunya laga sapi tema muri pelaraba dia tu. Lebaran tu jadi si mangai niaga cewariku, bawa dia lezat le topian thangai bare. Siang tadi niaga sahup cete, leri tengok pihpih bi lome si mangai ne patelu. Tengah amiazu bare, teruskan ni pun bi senapnya ke raja. Nacau setakunya tema ni ne kengai bare, eri kala ma. Tengah apa dia lawa. Nenek muri itu milang tanjari jaga raba dia itu dong san suci usang bi sunan sesi komision pas sesi ka siang kan zat sang tak kebare di si mangai o ye nong aro nyama wampang komuni ne nyama siwaye upang komuni limited juga da cuma kewe juga bi siang kan zat tak bimaro sajuk jene cusuga nyama soya ka ngasati jaga no nyama siwaye upang komuni limited ka sekoya jaga no ne. เนี่ยมาวันบ่าวก็มันนี่ก็ต้องใช้ยาไก่นู้นจะมีใครไว้ยืมด้วยส่งเสียทามาเลยสุยาติเลทเป็นแค่กุหลาบเดียวมาหรอในงานเราอันนี้เนี่ยอเมริกันดอลลาร์ตันนั่นเสวยเงินยาสีเกลือสูบีเนี่ยมาสุยาเป็นการทบยันหาเลยแล้วเราต้องเจนี่สิมันเกี่ยห์เดี๋ยวถ้าเกิดเนี่ยกังวลมือดีกว่าพิมพ์ทันนั่นจะนี่อะไรวะที่สิมันเกี่ยเนี่ยเป็นตลอดปุ่นเลี้ยงยันดามุชิบุเนี่ย เดี๋ยวถ้าเกิดเนี่ยมีอะไรก็เต็มไปหมดเลยสิมันเกี่ยงูกังวลมุ่งเส้นที่จะได้ที่จะยืนยันลาบีเมลเลยจะใครได้ที่จะสอยอภัยกูได้พี่เชื่อว่าแค่เรื่องสิ่งนี้ละจ้าปีหลังสุดละตัวกูเต็มไปส่งเพียงไม่รู้เลยจะใครได้สิ่งนี้มีอะไรก็ลุตัวกูเลยก็เปลี่ยนใจมาเลยเช่น
ตัวท่านเช่นนี้ล่าสุดอีเบรลาเดียนีมาณท่าสังข์จ้าเพียร์ยูเกอร์เบย์จิมบาร์โรมาพิบาร์เอปีเกเรณท่าสังอายูเกอร์เบย์ลงอาเจ้ามิวมิวเนมจิมบาร์นั่งเงเรลิลเลมเมสันาเนรีเอตัวณท่าสังอารงอาสุยาพูนัยเนทีเมนั่งเงเรอันนันดีปาดิจีเนอไดแค่จังไห้พมิวย์ปาดิโรเจอเนเมสเวนิจาบิเลพิบาร์เอณท่าสังเนจ้าเพียร์ยูเกอร์เบย์เนชินีดีณท่าสังข์จ้าเพียร์ยูเกอร์เบย์บอมาลูรูเอสเซวิซามุเชนีเปโลชิดเล่ดีจ้าเพียร์ยูเกอร์เบ
င်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်နိုင်တယ်လို့ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com နဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းစာရေးသားဆက်သွယ်နိုင်တယ်လို့အသံဖိုင်ကိုလည်းပေးပို့နိုင်ပါတယ်ရှင်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်မနက်ဖြန်အင်္ဂါနေ့ညတရိပ်လီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ရ ရုရှားနိုင်ငံကအခွင့်ထူးခံလူတစုအနေနဲ့သူတို့လုပ်ရတဲ့နယ်ပတ်သက်ပြီးတော့တာဝန်ခံမှုရှိဖို့အတိုက်ခံခေါင်းဆောင် Alexei Navalny ကတောင်းဆိုမှုအပေါ်မှာထောက်ခံကြောင်းပြသတဲ့အနေနဲ့ရုရှားနိုင်ငံတဝက်ကမြို့ကြီးတွေမှာထောင်နဲ့ခြေတဲ့သူတွေခြေတက်ဆန္ဒပြကြပါတယ်။ခွင့်ပြုချက်မရှိဘဲနဲ့မော်စကိုမြို့ရင်ပြင်မှာဆန္ဒပြတာကြောင့် Navalny အပါအဝင်လူ100ကျော်အဖမ်းခံခဲ့ရပါတယ်။ VOA သတင်းတောက် Daniel Shep သတင်းပေးပို့ထားတာကိုကိုအောင်အောင်ကပြောပြပေးပါရှင်။
ကနေ့ကနေ့တုန်းကရုရှားနိုင်ငံမော်စကိုမြို့တော်အပါအဝင်မြို့ကြီးတွေမှာကန့်ကွက်ဆန္ဒပြကြတာကြောင့်လုံခြုံရေးတင်းတင်းကြပ်ကြပ်ချထားပါတယ်ဆန္ဒပြသူတဦးဖြစ်တဲ့ Maxim က
တ
ောင်ရှိတဲ့ခေါင်းဆောင်တွေရဲ့လက်စားမှုတွေကိုဆန့်ကျင်ဖို့ကျွန်တော်ဒီနေရာကိုရောက်နေတာပါအာဏာပိုင်တွေဟာလူထုကိုပြောဆိုဆွေးနွေးတာမျိုးမဟုတ်ပဲအင်အားသုံးဖြိုခွဲတဲ့နှီးကိုပဲတုံးနေပါတယ
် Kremlin နဲ့တောင်ဘက်ကိုချီတက်ဆန္ဒပြသူတွေကသမ္မတပူတင်အလိုမရှိဘူးလို့ကြေညာကြပါတယ်ဆန္ဒပြဖို့ခွင့်ပြုပေးမထားတဲ့ကြားမှာပဲလူတော်တော်များများဟာအခုလိုဆန္ဒပြနေကြတာပါဒီဆန္ဒပြသူတူဖြစ်တဲ့ Elena က
ဆန္ဒပြပွဲဟာတိတ်ကိုအရေးကြီးပါတယ်နိုင်ငံသားတယောက်အနေနဲ့ကျမတို့ဆန္ဒကိုဒီမှာလာပြီးတော့ထုတ်ဖော်ပြသတာပါဒါဟာနိုင်ငံသားတွေရဲ့တာဝန်ပါ
မော်စကိုမြို့တော်ပုရှကင်ရင်မြင်ကဆန္ဒပြသူတွေကိုတော့ရဲတွေကဖမ်းဆီးပါရတယ်။အဲဒီဖမ်းဆီးခံရတဲ့အထက်မှာအတိုက်ခံခေါင်းဆောင် Alexei Navalny လည်းပါဝင်ပါရတယ်။ရုရှားဝန်ကြီးချုပ် Dmitry Medvedev ရဲ့အဂတိလိုက်စားမှုအရှုပ်တော်ပုံနဲ့ပတ်သက်ပြီးသူစုံစမ်းလို့ရသမျှဖွင့်ချထားတဲ့ YouTube ဗီဒီယိုကိုကြည့်ရှုတဲ့အချိန်ကြီးအခုခါမှာ70တန်းကျော်ရှိသွားပါပြီ။ဒါပေမဲ့လည်းအခုလိုဆန္ဒပြပွဲတွေဘလောက်ထိအောင်ရေရှည်ဆက်လုပ်သွားနိုင်မှာလဲ။ရုရှားအစိုးရကိုတည့်ရိုက်စင်ခေါ်ဖို့တနင်္ဂနွေအနေထားနဲ့လူလူထောက်ခံမှုဘလောက်ထိအောင်ဆက်ရမှာလဲဆိုတော့ကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7 ဂျိုရူကနေတည့်ရိုက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအသံ DVB မှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်အစီအစဉ်နေမကြခင်အဆုံးသက်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင
်ရုရှားနိုင်ငံမှာမနေ့ကဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံခဲ့ရတဲ့အတိုက်ခံခေါင်းဆောင် Alexei Navalny ကိုဒီကနေ့တရားရုံးထုတ်ပါတယ်အဂတိလိုက်စားမှုဆန့်ကျင်ရေးရုရှားနိုင်ငံထံမြို့ကြီးတွေကဆန္ဒပြပွဲတွေကနေအတိုက်ခံခေါင်းဆောင် Alexei Navalny အပါအဝင်ရာနဲ့ချီတဲ့ဆန္ဒပြသူတွေဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ဆန္ဒပြမှုတွေကအကြမ်းဖက်မှုတွေဖြစ်လာအောင်လှုံ့ဆော်တာဖြစ်ပြီးစီယုံလုံဆောင်ခဲ့သူတွေကဆန္ဒပြပွဲတွေမှာလူငယ်တွေပါဝင်ရေးငွေပေးခဲ့တယ်လို့ရုရှားအစိုးရကလူသိရှင်ကြားပြောဆိုပြီးနောက်နိုင်ပိုင်အတွင်းမှာပဲအတိုက်ခံခေါင်းဆောင်ကိုမြို့တော်မော်စကိုကတရားရုံးတစ်ခုမှာရုံးထုတ်ခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံမိုဆူးမြို့မှာအရက်သားတွေမကြခင်ကတေဆုံးခဲ့ရတာအတွက်ယူကျုံမရဝမ်းနဲ့စိတ်ထိခိုက်မိတယ်လို့အမေရိကန်စစ်တပ်ကထုတ်ဖော်ပြောဆိုပါတယ်။နိုင်ငံမြောက်ပိုင်းမိုဆူးမြို့မှာလူပေါင်း100အထိအခုလိုတေဆုံးခဲ့ရတာဟာအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်လို့ဆွဆွဲလာတဲ့အပေါ်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့လည်းပင်တဂွန်စစ်ထနာချုပ်ကပြောဆိုထားပါတယ်။အမေရိကန်အစိုးရကအီရန်ကိုစောင့်ကြည့်နေပြီးဒေသတွေမတိမငြိမ်ဖြစ်စေမဲ့ဆောင်ရွက်ချက်တွေနောက်အစ္စရေးရဲ့လုံခြုံရေးကိုချင်းချောက်မှုတွေကိုတီးခံမှာမဟုတ်ဘူးလို့ဒုတိယသမ္မတမိုက်ဖန့်စ်ကပြောဆိုလိုက်ပါတယ်။အမေရိကန်အစ္စရေးဆက်ဆံရေးကော်မတီ AIPAC ရဲ့မူဝါဒရေးရာနှစ်ပတ်လည်ညီလာခံမှာအခုလိုပြောဆိုတာဖြစ်ပါတယ်။တောင်ဆူရန်နိုင်ငံမှာလူသားချင်းစာနာထောက်ထားတဲ့အထောက်အကူပေးနေတဲ့လုပ်သား6ဦးချုံခိုတိုက်ခိုက်ခံရပြီးသေဆုံးခဲ့ရတယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ဒီလုပ်သားတွေကမြို့တော်ဂျူဘားကနေအရှေ့ပိုင်းပီဘားမြို့ကိုသွားနေချိန်မှာလုကြံခံရတာဖြစ်ပါတယ်ရှင
်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.